ကရင်အမျိုးသားအစည်းအရုံး KNU တပ်ဖွဲ့တွေထိန်းချုပ်ထားတဲ့ပဲခူးတိုင်းညောင်လေးပင်ခရိုင်မှာစစ်ကောင်စီရဲ့တိုက်ခိုက်မှုကြောင့်ကျေးရွာသားတချို့ထိခိုက်သေးဆုံးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။စစ်ကောင်စီဘက်ကလေးချောင်းကနေတိုက်ခိုက်နေတာလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ဒေသခံတွေရဲ့လုံခြုံရေးအတွက်လည်းစိုးရိမ်စရာဖြစ်နေတာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်။
ပြည်မျိုးသားအစည်းအရုံးတပ်မတုံထိတ်ချုပ်နယ်မြေဖြစ်တဲ့ညောင်လေးပင်ခရိုင်ဒေသအခေါ်လေတိုကြောက်ကြီးမြို့နယ်အတွင်းမှာကျေးရွာ၃ရွာကပြည်သူတွေဟာသူတို့အိမ်တွေကိုပြန်ပြီးနေထိုင်နေတော့မှာပဲစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလုပ်ခဲ့ပြီးရွာသားတွေထွက်ပြေးချိန်မှာလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့တာပါဒီအတွက်ကလေးတငယ်တွေအမျိုးသမီးတွေထိခိုက်သေးဆုံးတာတွေဖြစ်ခဲ့တယ်လို့လည်းဒေသခံတဦးကအခုလိုပြောပါဗျာ
ကျွန်တော်တို့ညောင်လေးပင်ခရိုင်တပ်မတုံမှာပါလေတို့ကြောက်ကြီးလို့နေပေါ့အဲ့ကြောက်ကြီးလို့နေမှာမှာစစ်နေတိုက်ပွဲမဖြစ်မနဲ့ကျွန်တော်တို့ဒီရွာကတော့ကောင်းမော်ခုံနဲ့ဘောဘောကလာပဲကောအဲ့ရွာ၃ရွာကိုဒီခန့်လိုက်ရ26လေးပဲကျွန်တော်ပိတ်ဆိုးတက်ပေါ့အဲ့26လေးကလက်နဲ့ကြီးနေတော့ဒါလည်းပဲရွာရောပြည့်ချက်နေရွာသားတွေကကြောက်ပြီးတော့ဖတ်ပြင်းတဲ့ခါကျတော့လေနဲ့လာပြီးအမိုင်အဲ့22ရက်နေ့ညနေ3နာရီခွဲမှာလေနဲ့လာပြီးတော့ဒီဖတ်တဲ့နဲ့သာပြစ်တာပေါ့လေနဲ့ပုံပြတာပေါ့အဲ့မှာအမျိုးသမီးနှစ်ဦးတွေ့တယ်မှာရဲ့နောက်ဆော့လာတာကလေးလေးတယောက်ပါအောင်အလုံးလူကြီးကိုဦးဘွားကြံရတာပေါ့
ဒီအကြောင်းနဲ့ပတ်သက်လို့စစ်ကောင်စီကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးအဲ့ဒီဒေတာဘက်မှာမကြာခဏလေးချောင်းတိုက်ခိုက်မှုတွေကြောင့်ရွာတွေမှာမနေရဲပဲအများအားတောတောင်တွေထဲပုံအောင်နေထိုင်နေကြရပါတယ်ကိုရင်ကိုရာကိုပြန်တဲ့အချိန်တိုင်းမှာအခုလိုမျိုးတိုက်ခိုက်ခံရတာတွေကြုံရလေးရှိတယ်ဆိုပြီးဆက်ပြောပြပါတယ်
ဟုတ်ဒီရွာလေးကိုခဏခဏသူကတိုက်ပွဲလည်းမရှိဘူး KNU လည်းမရှိဘူး PDF လည်းမရှိဘူးသူကလူနေဦးသိဒီ KNU PDF ဒီရွာလေးမှာနေတယ်ပဲသူတို့လူမှန်းလာလားဒါမှမဟုတ်ကျွန်တော်တို့ရွာသားတွေကိုပဲလန့်အောင်နောက်တရင်မပီးရအောင်ဒီလိုပုံစံလေးထင်ပြီးတော့ပဲရွာလေးကိုဒါကြီးပြစ်ထည့်နေအောင်ပြီးပါဘူးအနည်းငယ်တိုက်ပွဲမရှိတဲ့ဒါကြီးပြစ်ထည့်နေတော့ရွာသားကျွန်တော်တို့ရွာသားတွေနေလို့မရတော့ရွာကိုပြင်လာပြီးနေရတဲ့သူထပ်ပြစ်လက်လက်ကြီးပြစ်ထည့်လို့ဖတ်ပြင်းနေချိန်မှာပဲညနေကျောင်းမှာပဲဖတ်ပြင်းနေတဲ့နေရာကိုလေနဲ့လာပြီးတော့၁၇နဲ့လာပြစ်တာပေါ့။မိုင်းနဲ့လာကြည့်တာပေါ့
။တစ်ကောင်စီတက်တီဟာလက်လက်ကြီးနဲ့အချိန်ပေါင်း30ထက်မနည်းပြစ်ခတ်ပြီးမှရွာသားတွေထွက်ပြေးချိန်မှာလေကြောင်းတိုက်ခိုက်မှုတွေကိုလုပ်ခဲ့တာဖြစ်တယ်လို့လည်းအဲ့ဒီဒေတာကကရင်အမျိုးသားလွတ်မြောက်ရေးတပ်ကပြောပါတယ်။စစ်ဘေးရှောင်နေတော့မှာပဲစစ်တပ်ကရွာထဲကိုဝင်ရောက်ပြီးရွာသားတွေရဲ့ပစ္စည်းတွေကိုယူဆောင်သွားလေးရှိတယ်လို့လည်းဒေတာကန်ဒီကဆိုပါတယ်။အဲ့ဒီဒေတာမှာစစ်ဘေးရှောင်နေရတဲ့ရွာတွေကပြည်သူတွေသိန်းကနန်းလောက်ရှိနေပြီးအိမ်တွေကိုပြန်လာတဲ့အချိန်မှာအခုလိုမျိုးအဖြစ်ဆိုးနဲ့ကြုံနေရတာလည်းဖြစ်ပါတယ်ရှင်